ပြည်နယ်ကသွင်းကုန်တွေပေါ်အမေရိကန်ဒေါ်လာဘီလီယံ60လောက်တန်ဖိုးရှိတဲ့အခွန်နေစီးကျက်မဲ့အစီအစဉ်ဟာကုန်သွယ်မှုတွေမှာအန္တရာယ်ရှိတဲ့အခြေအနေတစ်ရပ်ကိုတွန်းပို့ရရောက်လိမ့်မယ်လို့တရုတ်နိုင်ငံကတုံ့ပြန်သတိပေးလိုက်ပါတယ်။တရုတ်ကုန်ပစ္စည်း1300နီးပါးပေါ်အခွန်ကောက်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးပြီးနိုင်ပိုင်းအတွင်းဒီကနေ့ထုတ်ပြန်လိုက်တဲ့တရုတ်ကုသရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့ကြောက်တဲ့ချက်မဲ့အခြေအနေကိုအမေရိကန်အနေနဲ့အသေးချာပြန်လည်စဉ်းစားသုံးသပ်ဖို့တိုက်တွန်းခဲ့တာပါ။ဒီကနေ့တရုတ်ထုတ်ပြန်တဲ့ကြေညာချက်မှာတော့တမ်နီနဲ့အလူမီနီယံတွေပေါ်အခွန်ကောက်မဲ့အစီအစဉ်ကိုတုံ့ပြန်တဲ့အနေနဲ့ဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းဖော်ပြခဲ့တယ်လို့လိုအပ်ရင်အမေရိကန်သွင်းကုန်128မြို့ပေါ်ပြစ်မှတ်ထားအခွန်ကောက်မယ်လို့လည်းပြောဆိုထားပါတယ်။တရုတ်ကုသရေးဝန်ကြီးဌာနရဲ့သွင်းကုန်ကိုစစ်ကြက်မဲ့အစီအစဉ်တွေမှာတော့တတိယဝန်လန်တစ်စေဝိုင်းနဲ့တမ်နီပိုက်တွေပေါ်အခွန်15ရာခိုင်နှုန်းဝတ်သားနဲ့အလူမီနီယံသွင်းကုန်တွေပေါ်25ရာခိုင်နှုန်းကောက်ခံသွားမှာပါ။နိုင်ငံခြားကုန်သွယ်ရေးမှာပြင်ဆင်ရမယ့်ကိစ္စတွေကိုသဘောတူညီချက်မရခဲ့ရင်တော့ကုန်သွယ်ရေးမှာဒေါ်လာ3ဘီလီယံလောက်တန်ဖိုးရှိတဲ့အစီအစဉ်ကိုအကောင့်ထဲပို့သွားမှာဖြစ်ကြောင်းလည်းတရုတ်နိုင်ငံကသတိပေးထားပါဗျ။အမေရိကန်သမ္မတရဲ့ကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့အခွင့်အရေးကိုကာကွယ်တဲ့အနေနဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာဖြည့်ရှင်းသွားမယ်လို့လည်းတရုတ်ဆိုရကပြောဆိုခဲ့တာပါ။တကယ်လို့သာကုန်သွယ်ရေးစုပွဲဖြစ်လာခဲ့ရင်လည်းအဆုံးတိုင်တိုက်ပွဲဝင်သွားမှာဖြစ်ကြောင်းလည်းသတိပေးခဲ့ပါဗျ။